စီပရိပခရီတင်းမာနေစေဖြစ်တဲ့မြမတမတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့အကြားရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေဘက်မှတိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့တိုက်ပွဲအတွင်းမှာအရသားတွေတေဆုံမှုရှိပြီးဖမ်းဆီးခေါ်ဆောင်မှုတွေလည်းဖြစ်ပွားနေပါတယ်။ဒီကနေ့မနက်ပလောဝမြို့နယ်ဘက်ကရဲစခန်းတစ်ခုကိုအေအေဘက်ကတိုက်ခိုက်ခဲ့ပြီးတော့စခန်းမှုအပါအဝင်ကျေးရွာအုပ်ချုပ်ရေးမှုကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့တမတော်တာဝန်ရှိသူတွေကပြောပါတယ်။အခြေအနေအသေးစိတ်ကိုတော့ VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကိုအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါဒီနေ့တောက်ကြံနေ့မနေ့ဘက်မှာရခိုင်တပ်မတော်ကနေချင်းပြည်နယ်ပလောဝမြို့နယ်လေးမြို့ချောင်းထဲတန်ထောင်ရဲစခန်းကိုဝင်ရောက်စီးနှင်းခဲ့ပြီးစခန်းမှုနယ်ဖွဲ့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွဲဖက်တွင်းရင်မှုဘုံမှုချုပ်စော်မင်းတွန်းက VOA ကိုခုလိုပြောပါတယ်တန
်ထောင်ရဲစခန်းကမနေ့၄နာရီလောက်မှာအဲတန်ထောင်ကဘာသာတော်ကစခန်းမှုလာခေါ်တယ်စခန်းမှုကဖလိုက်ပြီးပါကျောင်းဆိုင်ဒီပါပါလေသူ့ကိုလာခေါ်တယ်လာခေါ်တဲ့အကြောင်းပြချက်လိန်ပြီးခေါ်သွားတော့ဗျာလက်နဲ့ဒီအဆရာရှိတယ်ဆိုပြီးလာခေါ်တယ်တော်လုံးဝင်းရောက်မှာအီနဲ့သူ့ရဲ့လိုက်တော့တာရဲတက်ပြက်ကြီးရဲ့ရဲတက်သားတယောက်ပဲလိုက်သွားတယ်တော်လုံးဝင်းအလွန်မှာဖမ်းထားလိုက်တယ်တော့လုံးဝတက်ပြက်ကြီးကိုပြန်လွတ်လိုက်တယ်ပြန်လွတ်လိုက်တော့ကြာအဲရဲစခန်းကိုလက်နဲ့ဆားခိုင်းတယ်ကိုဝိုင်းထားတယ်လို့ပြောတယ်ရဲတက်ပြက်ကြီးကတော့လက်နဲ့မချဘူးဆိုတော့ရဲစခန်းကိုစားတော့ကြာ၄နာရီ40လောက်မှာလက်နဲ့ကြီးနဲ့ပြည့်တယ်7နိုင်လောက်မှာတခါထပ်တို့ကြလူငယ်20 30လောက်နဲ့ရဲစခန်းကိုဝင်တိုက်တယ်7နိုင်ခွဲလောက်မှာတော့ပြီးသွားတယ်ရဲစခန်းတော့မကြောက်ဘူးတက်ကလည်းနေနေရှင်းနေရေးဖွဲ့ပြီးတော့သွားတယ်ဒီတော့ပြန်ထိန်းတိုင်
းတန်ထောင်ကြီးရရဲစခန်းမှုစလိုင်းပြီးပါနဲ့သူကြီးရအုပ်ချုပ်ရေးမှုဥချာဟော်တို့ကိုအေအေတက်ကဖမ်းဆီးသွားကြောင်းရဲစခန်းမှုရဲ့ဆွေမျိုးသားချင်းတို့ကအသိပြုခဲ့ပါတယ်ရခိုင်တပ်မတော်ကနေရဲစခန်းစီးနှင်းတက်ကမှုအတွင်းထိခိုက်မှုရှိခဲ့တာကိုတော့အသေးစားသိမပြုနိုင်သေးပါဘူးဒီကနေ့တောက်ကြနေ့မနေ့ပိုင်းရခိုင်ပြည်နယ်မြောက်ဦးမြို့နယ်ရန်ချောင်းဒေသရောင်မြင်ကျေးရွာအုပ်စုနလိပ်ကျေးရွာနားမှာမြမတပ်မတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေမှုကြောင့်အနီးနားစင်ဦးရွာသား160ကျော်ဟာကြောက်ကြကျေးရွာဘက်ကိုတင်းချောင်လာကြတာကြောင့်စစ်ရှောင်းတွေကိုနေရာချထားပေးနေရတယ်လို့ကြောက်ကြရွာအုပ်ချုပ်ရေးမှူးဦးအောင်စော်ကအခုလိုပြောပါတယ်
ဒီမှာရန်ကျောင်းပြားနလိပ်ကျေးရွာဤစစ်ဘက်ကတောင်ထားမှာလို့ပြောပါတယ်လက်မှတ်ကြည့်တာပြရပါတယ်အဲ့ဒါကိုကြောက်လို့ဆန်အော်ရွာက160လောက်ပါပါတယ်ဦးဆောင်စုကလက်စစ်ကြုံကြောက်လို့ပါအဲ့ဒီနေရာမှာမနေရလို့ဖိတိဆောင်ဖိတိလာကြတယ်ကျွန်တော်တို့ရွာရဲ့ဟိုဒီကရောရွာကြောင်းအဲ့ဒီနေရာမှာနေရာချထားမလို့ဒီမှာ
တိုက်ပွဲဖြစ်ပွားရာနလိပ်အရှိချမ်းတောင်တန်းနဲ့ဆင်ဦးရွာဟာနမိုင်းကြောကြောကွာဝေးပြီးစိုးရင်စိတ်တဲ့ကြောင့်နေရာကနေတင်းချောင်လာတယ်လို့ဦးအောင်စောကပြောပါတယ်ဒီနေ့မွန်းလွဲပိုင်းမှာကြောက်တော်မြို့နယ်ကဈေးချောင်းဆယ်မြောက်ဘက်မှာတမတော်နဲ့ရခိုင်လက်နက်ခံအေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့ဈေးချောင်းဆယ်ကိုရောက်နေတဲ့ကြောက်တော်မြို့နယ်လူမှုကူညီရေးဖွဲ့ဝင်ကိုကျော်လှမြင့်ကပြောပါတယ
်ဈေးချောင်းဆယ်ဘက်မှာဖြစ်နေတယ်ဈေးခက်တာတော့လက်နက်ကြီးတယ်နဲ့လက်နက်ငယ်တယ်နဲ့ကြားရတယ်ကျွန်တော်တို့ကဒီမနေ့ကပဲဒီဈေးချောင်းဆယ်လောက်ကိုရောက်နေတယ်အချိန်ကဒီတနာရီလောက်ကစားလို့ကြားရပါတယ်ဒီဆောင်စီရောဒီကြောက်တော်နဲ့6မိုင်ခွဲလောက်ရှိမှာပေါ့ကြောက်တော်ချစ်ဖက်နားမှာပါ
တိုက်ပွဲဖြစ်တဲ့နေရာကတော့စီချောင်းဆယ်မြောက်ဖက်မင်းနဆယ်ရှိဖက်ခကျူးပုံတောင်တန်းထက်ပန်းချကျော်လမ်းနေရာလို့ဒေသခံတွေကခံမှန်းပြောဆိုနေကြပါတယ်။ဒီရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
ဒီကြော်ရင်းနဲ့တည်ရင်းမှာဘလဝန်နဲ့တင်ရင်းရရဲ့အရှိတ်တောင်ကျောမှာအဲ့ဒီဖြစ်ကြတယ်။နောက်ပြီးတော့ဒီကြော်ရင်းနဲ့တည်ရင်းမှာဒီမြောက်ဦးနဲ့အောက်ကန်ကျေးရရဲ့အရှိတ်တောင်ကျောမှာညနေ6နာရီကနေပြီးတော့တိုက်ပစ်ကြတာပေါ့။အဲ့ဒါနဲ့ဒီကြော်ရင်းနဲ့တင်ရင်းမှာဒီမှာဒီလက်နက်ကအင်အား200လောက်ကနေပြီးတော့ကျွန်တော်တို့ဒီခန်းကန်ကျေးရှိနေတယ်ဖိုးပြီးစနေတဲ့အကြောင်းလို့တိုက်ပစ်ရဖြစ်တာ။ညနေကတော့6ညပြန်လာတယ်ဒါနဲ့တော့တိုက်ပစ်တယ်။နောက်ပြီးတော့ရပ်ပြီးလေဟိုအများကြီးရန်သူကြီးကနေဒီတော့လည်းမခင်အောင်ဆောင်လို့တင်းချရမှုတရှိတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီ19ရက်နေ့ကလည်းမြောက်ဦးမြို့နယ်ရောင်ပြင်ကြောက်ကြနီးတွိုင်းမှာနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးနှစ်ဖက်ကြဆုံမှုတွေရှိခဲ့ပါတယ်တိုက်ပွဲဖြစ်ပွားပြီးထင်းရှာငါးရှာနေတဲ့ရောင်ပြင်ကြံင်းကန်သာစီကျေးရွာသား၅ဦးပျောက်ဆုံးသွားခဲ့တယ်လို့ဖေဖော်ဝါရီ23ရက်နေ့မှာမီးရှို့ထားတဲ့အလောင်းကိုတွေ့ရတယ်လို့ကျန်နေကကြေးရအုပ်ချုပ်ရေးမှူးကပြောပါတယ
်ကျွန်တော်တို့ကြေးရကပြောင်းနေတဲ့လူတွေကတဲ့လင်းနဲ့သွားပြီးတော့အဲ့ဒီအိတ်ချီတဲ့နေရာရဲ့အပေါ်ကနေပြီးတော့ရေချောင်းနေပြီးတော့တဲ့လင်းနဲ့ဆက်တယ်လာတာအဲ့ဒီတော့ပဲသူတို့ဒီကြောက်တာအဲ့ဒီတော့ပဲတဲ့လင်းတွေကရှိတယ်လူကမရှိဘူးကျွန်တော်ဒီထွေအောင်ယုံတွေရောဒီရေစခန်းတွေရောအကုန်လုံးတော့အဆုံးကြောက်တော့ပြီအခြေရနေကညာအဖြစ်ကနေလောက်မှဒီအုပ်စိတ်ဖြစ်တဲ့နေရာရန်အောင်ပြန်ပြောအုပ်ချုပ်ရေးမှူးစီကဖုံးလာတယ်ဒီအလောင်းပုံအောင်ဒီမှာမင်းချိုးလို့ရှိတယ်လို့ပြောတယ်သူတို့မိသားစုစုံကြစီတဲ့နေ့တည်းနဲ့ကျွန်တော်တို့စိတ်ရင်းရတော့ပွားပြီးပြေးတယ်အဲ့ဒီမင်းချိုးတဲ့နေရာကိုသူတို့ကမှန်းလို့မရတော့ဘူးအကုန်လုံးကမင်းမှကြမ်းတာပေါ့
ရွာသားတွေကိုမြမတပ်မတော်ကနေဖမ်းဆီးစပ်ဖြတ်ခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုကကအခုလိုဆွဲချက်တင်ပြောဆိုခဲ့ပါတယ်
အဲ
အဲ့ဒီတဲ့ကျွန်တော်တို့ဟိုခေကူမဆက်တာနေတယ်အဲ့ဒီရာသားတွေကိုပြတ်တက်ကနေပြီးတော့ဘုံဘုံဖန်စီခေါ်တောင်းတာပြီးတော့အရင်ငယ်ငယ်နေတိုင်းမှာတို့ဒီမိချောတတ်ထားတဲ့ဥစ္စာတွေတူတယ်။အေးရဲ့ဆွဆွဲချက်ပေါ်မှာတမတော်တရင်မှာပြန်ကြရေးတွဲဖက်တွင်းမှုဘုံမှုချုပ်စုံမင်းထုံးကတော့မဟုတ်မှန်ကြောင့်ညင်းဆိုခဲ့တယ်လို့
တနည်းအဖြစ်စရာသူတွေကတော့ဖန်စီစစ်စစ်မှုတော့ရှိနေတယ်လို့ဆိုပါတယ်ဆွဆွဲချက်ပါမရှိပါဘူးကျွန်တော်လည်းဒါတေဝံပြောထားတာရှိတယ်ဖန်စီခေရင်ပင်ထားတဲ့လူအဲ့ဒီတဲမှာတော့တယောက်တော့ရှိတယ်အစ်တောင်ဘက်မှာရေကြိုးတောင်ဘက်မှာတယောက်ရှိတယ်အဲ့ဒါတွေတော့ရေစခန်းမှာတေဝံစစ်စစ်တွေရှိတယ်ဖန်စီခေရင်ဖန်စီခေရာစစ်စစ်တွေရှိတယ်ပြောတယ်ဖေဝါရီလ20ရက်နေ့ကတမတော်နဲ့အေအေစစ်ရေး
Bori Pientan Lanetlu, Tirakan Yarari, Tika Tesumuriga, Pumushi Labi, Sibi Tinshaw Niara Dule, Tubua Lani Barakamia.